ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့တိုက်ပွဲဖြစ်ပွားပြီးမသိငါစရာလူ25ဦးကိုဖမ်းဆီးထားပြီးတော့ကြောက်တော်ရဲစခန်းမှာစစ်ဆေးဖို့အာဏာထားတဲ့အကြောင်းမြန်မာစစ်တပ်ဖက်ကပြောပါတယ်။အဖမ်းဆီးခံရသူတွေဟာမြောက်ဦးမြို့နယ်ကြေးရွာတွေကမျိုးတိုင်းရင်းသားတွေဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီအခြေအနေအသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကိုအိမ်ပြောပြထားပါတယ်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကြောက်ဆယ်ပင်ကျေးရွာဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးမသိင်္ဂပွဲလူ25ဦးကိုဖမ်းဆီးထားကြောင်းတမတော်သတင်းမှပြန်ကြားရေးတွင်းမှုဗိုလ်မှူးချုပ်စွန်မင်းထွန်းကပြောပါတယ
်ကြောက်တော်ရဲ့အရှိတက်မှာကြောက်ဆယ်ပင်ကျေးရွာရှိတဲ့အကြောက်ဆယ်ပင်ကျေးရွာအရှိမှာပဲကျွန်တော်တို့ကဖြစ်ဖြစ်တိုက်ပွဲဖြစ်ပွားတာရှိတယ်အနောက်ဘက်ကနေပြီးနေရာဘက်ကဖြစ်ဖြစ်တိုက်ပွဲဖြစ်တယ်ညနေဘက်တော့မှာတော့ကျွန်တော်တို့နယ်မြေလုံးကြီးဆောင်တဲ့အခါမှာကြောက်ဆယ်ပင်ကျေးရွာအပြင်ဘက်မှာမသိင်္ဂပွဲ25ရောက်ဖမ်းပြီးတာရှိတယ်တဲ့အားပြန်တော့30အရွယ်လောက်ပြီပဲ
။စွန်လ23ရက်နေ့ကဖမ်းဆီးရမိထားတဲ့အတူတွေကိုလက်ရှိကြောက်တော်မြို့မှရဲစခန်းမှာထိန်းသိမ်းထားပြီးတရားဥပဒေတိုင်းဆက်လက်ဆောင်ရွက်နေတယ်လို့ဘုံမှုချုပ်စွန်မင်းထွန်းကဆက်ပြောပါရတယ
်။အဲသူတို့ဆီစီကြည့်တဲ့အခါမှာတော့အဲ့ဒီနားလေးဒဝိုက်ကတော့60ရင်းရတူတယ်မဟုတ်ဘူး။သူတို့ကတော့ကျွန်တော်တို့ဖမ်းဆီးထိန်းသိမ်းပြီးဆီစီနေတာရှိတယ်။ကျွန်တော်တရားဥပဒေတိုင်းဆက်လက်ဆောင်ရွက်ပါမယ်။ကြောက်တော်ရဲ့ကမ်းမှာရှိနေရတာပုံလုံးကြီးရတော့အဲ့ဘက်ပဲသွားမှာပေါ့။အခုလောလောဆယ်မှာတော့ကျွန်တော်တို့ဆောင်ရွက်ဆက်ပဲရှိတယ်။
မြန်မာစစ်တပ်ကနေဖမ်းဆီးထားတဲ့သူတွေကိုစွန်လ14ရက်နေ့မှာကြောက်တော်မြို့မှရဲစခန်းကိုလွှဲပြောင်းပေးအပ်ခဲ့တာပါအဖမ်းဆီးခံထားရတဲ့သူတွေဟာမြောက်ဦးမြို့နယ်ရန်အောင်ပြင်ကြောက်ဆယ်ပြင်ကြာကန်စင်ဦးရွာနဲ့ကြောက်တော်မြို့နယ်ရှောက်ချောင်းကာပူရွာကသူဦးစုစုပေါင်း25ဦးဖြစ်ပြီးရခိုင်မြို့နယ်စုမျိုးလူမျိုးတွေဖြစ်တယ်လို့ကြောက်တော်ဒေသခံကိုကျော်လှမြင့်ကပြောပါတယ
်ခေါ်လာတဲ့လူတွေကတော့အကုန်လုံးရွာသားတွေဆိုတာကိုပဲသတင်းရတယ်တော်ကြောက်စီပြင်းရေရုံပြင်းရေဟဲ့အိုးဒီဆက်ကလူတွေပါတယ်အဲ့ဒီဆက်ကလူတွေက24ဦးကြောက်တော်မြို့နေဘာဘူးရောဒါတူအကြီးဘော25ဦးပေါ့သူတို့ကလည်းဒီရခိုင်မြို့နေစုမျိုးလူမျိုးတွေဖြစ်နေတော့ဒီဖက်ကလူတွေလည်းနည်းနည်းဆက်ဆက်အားနည်းဆက်တည်ရှိနေတယ်လို့တူတယ
်မြောက်ဦးမြို့နေမဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသွန်းသာစိန်ကတော့အဖမ်းခံရကြောင်းသတင်းပို့ချက်ကိုလက်ခံရရှိကြောင်းပြောပါတယ
်အရင်အတွက်တော့ကျွန်တော်အတိအကျတော့မသိဘူးဗျာအဖမ်းခံရတယ်ဆိုတာတော့ကျွန်တော်ကိုတကယ်ပို့ကြပါတယ်။သွားသွားနေလို့သူကသူတို့ကပြောကြပါတယ်
။လက်ရှိဖမ်းဆီးခံထားတဲ့သူတွေရဲ့အခြေအနေကိုသိရှိဖို့ကြောက်တော်မြို့မှရဲစခန်းကိုဆက်တွယ်မေးမြန်းရမှာပြောဆိုခွင့်မရှိကြောင်းဆိုပါတယ်
။မေလို့မရဘူး။ဟဲ့ပြောမရဘူး။တက်ချင်းနေပါလေ
။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့ကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွင်အယတားတွေလည်းအေအေနဲ့ဆက်နွယ်နေတဲ့ဆိုပြီးဖမ်းဆီးခံရတာများပြားလာနေပါတယ်။မေလ3ပိုင်းလုံးကရတိတ်တော်မြို့နယ်ကြောက်တန်းကျေးရွာတွင်စစ်တပ်ကနေဝိုင်းပါပိတ်ဆို့ဆစ်ဆီးမှုတွင်ပြစ်ခတ်မှုကြောင့်ရွာသား6ဦးသေဆုံးသွားပြီး10ဦးတန်ရာရရှိခဲ့တယ်လို့ရွာသား10ဦးကိုလည်းဖမ်းဆီးမှုဖွင့်ရေးယူခဲ့ပါတယ်ပြီးကြတဲ့မလပိုင်းတုန်းကလည်းမြောက်ဦးမြို့နယ်အောက်တကန်ကျေးရွာသား9ဦးကိုလည်းအကြမ်းဖက်မှုဥပဒေပုံမှ50စာမျဉ်းဆွဲနဲ့စစ်တွေမြို့မှရဲစခန်းမှာအမှုဖွင့်ရေးယူထားပါတယ်ဧပြီလ10ရက်နေ့ကလည်းမြောက်ဦးမြို့ကရဲတိုက်ရင်တိုက်ခတ်ခံရပြီးမြန်မာစစ်တပ်ကလည်းနေမီရှင်းလင်းရေးလှုပ်ဆောင်မှုတွေတွင်လက်ကကြေးဝါသား24ဦးကိုဖမ်းဆီးပြီးအမှုဖွင့်ရေးယူထားပါတယ်။လက်ရှိစစ်ရေးပဋိပက္ခကာလအတွင်းအေအေနဲ့ဆက်နွယ်နေတဲ့ဆိုတဲ့မတင်ကမှုနဲ့ရွာသား80ကျော်ကိုအကြမ်းဖက်မှုဥပဒေပုံမှ50စာမျဉ်းဆွဲနဲ့တော်လကောင်မတရားတဲ့ဆက်သွယ်မှုဥပဒေ19သစ်နဲ့တော်လကောင်အမှုဖွင့်ရေးယူထားမှုတွေရှိနေပါတယ်ခင်ဗျာ။